ဒီနေ့ဘကုံးမှာရောက်ရှိနေတဲ့စူပေါင်းတပိတ်စစ်ကြောင်းအနေနဲ့တရင်သာရှင်းလင်းပွဲပြုလုပ်တယ်လို့သိရပါတယ်ရှင်။အဲ့ဒီမှာတပိတ်စစ်ကြောင်းကဘလို့သဘောထားတွေကြေညာချက်ထုတ်ပြန်ပါတယ်ရှင်
။ကျွန်တော်တို့ဒီမြေလက်ရေမုံရွာရေမော်လမြိုင်ရေထဝေရေလေးခုပူးပေါင်းထားတဲ့ဒီမိုကရေစီပညာရေးတပိတ်စစ်ကြောင်းအနေနဲ့ကျွန်တော်တို့လွတ်တော်ရဲ့ဒီဥပဒေကြမ်းတင်တဲ့အပေါ်မှာကျွန်တော်တို့ဆက်လက်ပြီးတော့စောင့်ကြည့်သွားဖို့ကျွန်တော်တို့ဆုံးဖြတ်ချက်ချပါတယ်ခင်ဗျာ။ဆိုလိုချင်တာကဆိုလိုချင်မှာကျွန်တော်တို့တပိတ်စစ်ကြောင်းကိုဒီနေ့ညနေကစပြီးကျွန်တော်ရန်နာလိုက်ပါတယ်ခင်ဗျာ
။ခဏပဲရန်နာမှာလားဘလို့ဆက်ပြီးလုပ်သွားဖို့ရှိပါတယ်ရှင
်။ခေတ္တခဏပဲရန်နာတော့ပါခင်ဗျာ။ဘာလို့လဲဆိုတော့ကျွန်တော်ကတပိတ်လန်နာတွေဘာတွေကတော့ဒီချိန်မှာကျွန်တော်တို့လုံးဝလွတ်လို့မရသေးပါဘူး။ဘာဖြစ်လို့လဲဆိုတော့လွတ်တော်မှာကျွန်တော်တို့ဒီအမေရိကပညာရေးဥပဒေကိုပြန်လဲပြင်ဆင်ပြီးဥပဒေကြမ်းကိုလွတ်တော်ကိုအရေးကြီးဆိုဖြစ်တင်ပြီးတဲ့အခါမှာဒီလွတ်တော်ကိုယ်စားလှယ်တွေရဲ့ဆုံးဖြတ်မှုကိုကျွန်တော်စောင့်ကြည့်အောင်မယ်။လွတ်တော်ကိုယ်စားလှယ်တွေကဒီမိုကရေစီဆန်ညင်ဆန်ညွတ်နဲ့ညီညွတ်တဲ့အမေရိကပညာရေးဥပဒေတရားဖြစ်တည်ပြုပေးလိုက်မယ်ဆိုရင်တော့ကျွန်တော်တို့အနေနဲ့တပိတ်ကိုလှန်အမဖြစ်ပါတယ်။ဒါပေမဲ့ဒီလိုမဟုတ်ဘဲနဲ့ဒီမိုကရေစီဆန်ညင်ဆန်ညွတ်ကိုအာမခံနိုင်တဲ့အချက်တွေပါဝင်မှုနည်းတယ်ဆိုရင်တော့ကျွန်တော်တို့တပိတ်တွေကိုမှတ်လမ်းမယ်နဲ့ကျွန်တော်ဆက်ပြီးတော့တိုက်ပွဲဝင်သွားအောင်ပါပါခင်ဗျာ
။တပိတ်ကိုရဆိုင်သွားမယ်ဆိုတော့ဒီတပိတ်စစ်ကြောင်းမှာပါတဲ့သူတွေကဘယ်လိုမျိုးဆက်ပြီးတော့လှုပ်ဆောင်သွားဖို့ရှိပါသလဲရှင
်။ဒီကနေ့ဘကုံးမြို့မှာကျွန်တော်တို့အခုဒိသာရှင်းလင်းပွဲပြရတယ်ကျွန်တော်ဘကုံးမြို့မှာလှည့်လည်ပြီးတော့ကျွန်တော်အောင်ပွဲခံပါမယ်။အောင်ပွဲခံပြီးတဲ့အခါမှာကျွန်တော်ကိုယ့်နေရာကိုပြန်ပါမယ်ခင်ဗျ။ပြန်ပြီးတဲ့အခါမှာဒီကျောင်းတိုင်းကျောင်းတိုင်းမှာကျောင်းသားသမဂ္ဂတွေပြန်ပြီးတော့အခြေတည်ဖို့အတွက်ပေါ့နော်ခိုင်မာတောင်တင်းမှုအတွက်ကိုကျွန်တော်ပထမဆုံးကြိုးစားပါမယ်။ပြီးတဲ့အခါမှာဒီမြို့သားပညာရေးဥပဒေကိုလွတ်တော်မှာပြန်လည်တင်သွင်းနေတဲ့အချိန်တွင်းမှာဒီလွတ်တော်ရဲ့ဒီမြို့သားပညာရေးဥပဒေပေါ်မှာမဲခွဲဆုံးဖြတ်တဲ့အပိုင်းတွေဆွေးနွေးတဲ့အပိုင်းတွေကိုကျွန်တော်ဟာလွတ်တော်ဆောင်ကြည့်ရေးကော်မတီတရားပုံစံမျိုးကျွန်တော်ဖွင့်ပြီးတော့ကျွန်တော်ဆက်လက်ဆောင်ကြည့်သွားပါမယ်ခင်ဗျ
။ရန်ကုန်ကိုခြေတက်ဖို့ကိစ္စနဲ့ပတ်သက်ပြီးတော့ကောဘယ်လိုမျိုးဆုံးဖြတ်ထားပါသလဲရှင
်။ရန်ကုန်ကိုဝင်ဖို့နဲ့ပတ်သက်ပြီးငကူကကျွန်တော်ကြေညာခဲ့တာဒီရန်ကုန်မြို့ကိုကျွန်တော်တို့နောက်ဆုံးပတ်နိုင်ဖြစ်သက်မှတ်ပြီးရန်ကုန်မြို့ကိုတော့တပိတ်စစ်ကြောင်းနဲ့ရအောင်ဝင်မယ်လို့ကျွန်တော်ဆုံးဖြတ်ခဲ့ပါတယ်။ဒါပေမဲ့အခုချိန်မှာတော့ကျွန်တော်တို့ရဲ့တည်ဆုံဆွေးနွေးမှုကလည်းကျွန်တော်တို့အတိုင်းအတာတစ်ခုထိအောင်မြင်မှုရလာပြီ။ဆိုတဲ့အခါမှာကျွန်တော်ရန်ကုန်မြို့ကိုမဝင်ဖို့ဆုံးဖြတ်လိုက်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်မလိုလားအဖြစ်နဲ့ကျွန်တော်တို့ထိတ်တက်ကြည့်တဲ့အခြေအနေတွေကိုကျွန်တော်ရှောင်ရှားနိုင်မှုအတွက်ယူရပါတယ်ပြီးတော့ရန်ကုန်မြို့ကိုဝင်ပြီးတဲ့အခါမှာကျွန်တော်မလူလားအပ်တဲ့ပြဿနာတွေပေါ်ပေါက်လာခဲ့သည်ရှိတော့ကျွန်တော်တို့ဒီခက်ခက်ခဲခဲကြက်တန်းစူးစမ်းလာခဲ့ရတဲ့လေးပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးတွေဆွေးနွေးပွဲရဲ့ရလဒ်ဖြစ်ပြီးဥပဒေကြမ်းတင်သွင်းတဲ့အခြေအနေတွေကိုကျွန်တော်အထူးကိုက်ဖြစ်မှာစိုးရိမ်နေတဲ့ကျွန်တော်ရန်ကုန်မြို့ကိုမဝင်မှုဆုံးဖြတ်လိုက်ပါတယ်ခင်ဗျာ
တခြားစစ်ကြောင်းတွေရဲ့သဘောထားတွေရောဘယ်လိုရှိရလို့သိရပါသလဲရှင
်ကျွန်တော်ထင်ပါတယ် AR စစ်ကြောင်းနဲ့ကျွန်တော်တို့ဒီအခုပဲခူးမြို့ကိုရောက်ရှိနေကျွန်တော်တို့ကူအောင်စစ်ကြောင်းတွေကတော့သဘောထားချင်းကတော်တော်လေးတူညီနိုင်ပါတယ်ခင်ဗျာမန္တလေးပင်မစစ်ကြောင်းကတော့လေသူတို့ဟိုတရက်ထဲကသူတို့သဘောထားထုတ်ပြန်ထားတာလေးရှိတော့လေခုနောက်ပိုင်းမှာတော့သူတို့သဘောထားထပ်ထုတ်မထုတ်ကတော့ကျွန်တော်တို့တိကျမသိသေးပါဘူးခင်ဗျာပြည်ညာချက်ထုတ်ထားတဲ့သဘောရဆိုရင်တော့သူတို့ကဒီအောင်မြင်သည့်ဖြစ်စဉ်မအောင်မြင်သည့်ဖြစ်စဉ်သူတို့ရန်ကုန်ကိုဆက်လက်ရှိတတ်မယ်လို့ပြောထားတာရှိပါတယ်ခင်ဗျာ
မြို့သားပညာရေးဥပဒေကိုပြန်လည်ပြင်ဆင်ရေးဆွဲပြီးတော့လွှတ်တော်မှာတင်မဲ့အခြေအနေတွေကိုဘယ်လိုစောင့်ကြည့်သွားဖို့ရှိပါသလဲရှင
်ဒီလွှတ်တော်မှာဒီဥပဒေကြမ်းတင်သွင်းနေတာနဲ့ပတ်သက်ပြီးတော့လေကျွန်တော်တို့တပိတ်စစ်ကြောင်းကတပိတ်စစ်ကြောင်းကိုခိတ္တရနာရတယ်ဆိုရင်ကျွန်တော်တို့ကအဲ့ဒီလွှတ်တော်ကိုစောင့်ကြည့်တဲ့လုပ်ငန်းစဉ်ကိုလည်းကျွန်တော်တောင်းလျှောက်ဆောင်ရွက်သွားပါမယ်ခင်ဗျာ
အခုလိုဖြစ်ကြပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ပါအမကျေးဇူးပါခင်ဗျာဟုတ်ကဲ့